ဘင်္ဂလားဒေ့ရှ်နိုင်ငံမှာအာရမဖမ်းဆီးသွားပြီးလက်ဆဖျောက်ပစ်တာဥပဒေမဲ့တပ်ဖြတ်တာညှဉ်းပန်းနှိပ်စက်တာတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဘက်မလိုက်ပဲလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စတာဘက်ချလက်ကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။လေးရကြာဘင်္ဂလားဒေ့ရှ်ခရီးစဉ်အပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာဘက်ချလက်ကအဲ့လိုပြောဆိုလိုက်တာပါ။အာရမဖမ်းဆီးသွားပြီးလက်ဆော့ဖျောက်ခံရသူတွေကိုအကာအကွယ်ပေးမဲ့နိုင်ငံတကာစာချုပ်ကိုဘင်္ဂလားဒေ့ရှ်အစိုးရကအတီးပြုလက်မှတ်ထိုးဖို့ကိုလည်းတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဟာကုလသမဂ္ဂရဲ့အခြားသောလူ့အခွင့်အရေးဆိုင်ရာစာချုပ်တွေမှာလက်မှတ်ထိုးရပေမဲ့ဒီတစ်ခုတော့ကြံနေသေးတယ်လို့ထောက်ပြပါတယ်။နေဇဒေတာကော့ခ်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းသွားရောက်လည်လာခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။တင်းချီတဲ့ဒီဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရဟာလေးစားချင်းမွန်းပွဲရအဖြစ်သူမကပြောဆိုပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဆန့်ကျင်ရေးတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောဆိုပါရတယ်။ရာဇဝတ်မှုတွေအတွက်ရိုဟင်ဂျာတွေကိုအပြစ်ဖို့တာလက်ညှိုးထိုးနေတာတွေအတွက်စိုးရိမ်ကြောင်းလည်းမစ္စဘက်ချလက်ကပြောဆိုခဲ့ပါရခင်ဗျာ။